ကယူလုံးဝအသွင်ပြောင်းလိုက်တယ်လို့ဆိုတဲ့ Stadia game ဝင်ဆောင်မှုကို Google ကတော့ November 16ရက်နေ့ကစနေပြီကိုသားညုံကြီ
းဟုတ်တယ်ဗျ game ဝါနာရှင်တွေအနေနဲ့ game တွေကို download လုပ်ဆရာမလိုဘဲနဲ့ direct stream လုပ်ပြီးတော့အချိန်မရွေးနေရာမရွေးကစားနိုင်မဲ့ဝင်ဆောင်မှုကိုနိုင်ငံပေါင်း14နိုင်ငံမှာပထမဆုံးစလိုက်တာမဟုတ်လားမဆွမ်းမော
game set တွေမလိုတော့ဘဲနဲ့အိမ်က 4K TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ်tablet computer တို့လက်ကင် mobile phone တို့ပေါ်မှာပဲဖြစ်ဖြစ်ကိုအဆင်ပြေတယ်လို့အဆင်ပြေတဲ့နေရာမှာ game ကစားနိုင်အောင်လုပ်ပေးထားတဲ့ဝန်ဆောင်မှုလို့ Google ကတော့ပြောထားတယ်လေအဲ့လိုကိုကစားခြင်းနဲ့ set ထဲကို game တွေဓာတ်ရိုက်ရောက်လာအောင်လို့ Google ရဲ့ data center ကနေပြီးတော့ game တွေကို online ကနေ stream လုပ်ပေးလိုက်တာပါဥပမာ 4K TV နဲ့ကစားခြင်းနဲ့ဆိုလို့ရှိရင် Chromecast Ultra ဆိုတဲ့ဒီလက်တဝါးစာတော်မရှိတဲ့ set လေးကိုတက်လိုက်ရုံပဲကွန်ပျူတာတို့ tablet computer တို့လက်ကင် phone တို့ပေါ်ကနေပြီးတော့ကစားမယ်ဆိုရင်လည်းတစ်ခေါက် set up လုပ်ထားလို့ရှိရင်နောက်အခေါက်တွေမှာ login လုပ်ပြီးတော့ဓာတ်ရိုက်ကစားရုံပဲအဲ့ဒီ game ကိုပြန်ပြီးတော့ download လုပ်နေစရာမလိုဘူးဒါကြောင့်မို့လို့ Google company ရဲ့ဒုက္ခထလည်းဖြစ်အထွေထွေ manager လည်းဖြစ်တဲ့ Phil Harrison ကတော့နောက်ဆုံးပေါ် game ကစားနီးလို့ဆိုရဲရှင့်
Google Stadia is a new generation gaming platform, one that does away with the traditional barriers.
Google Stadia ဆိုတာ game ကစားနီးအသစ်တစ်ခုပါဂိမ်းကစားချင်သူတွေအိမ်မှာဂိမ်းကစားနိုင်ဖို့ပုံမှန်ဆိုရင်ဂိမ်းဆက်ဝယ်ရတဲ့အခက်အခဲကိုကြော်လွှားလိုက်တဲ့ဝန်ဆောင်မှုဖြစ်ပါတယ်။နောက်ဆုံးပေါ်ရုပ်ရှင်ကားလိုရေသွေးမျိုးနဲ့ဂိမ်းတွေကိုကစားနိုင်ဖို့ဈေးကြီးတဲ့ကွန်ပျူတာတွေဂိမ်းဆက်တွေဝယ်ဖို့မလိုတော့ပါဘူး။ဂိမ်းဆက်တွေတင်ထားပေးနိုင်တဲ့ဂိမ်းချဲ့လက်တွေကို Google ရဲ့ Data Center ကတင်ပေးပါတယ်။ဂိမ်းလုပ်ငန်းကြီးတခုလုံးကိုအသွင်ပြောင်းလိုက်တဲ့ဝန်ဆောင်မှုလို့ကျွန်တော်တို့ထင်ပါတယ်။
ကိုကစားချင်တဲ့ game ကိုစီရောက်လာအောင်လို့ Google Data Center ကနေပြီးတော့ online ကနေဓာတ်ရိုက်ရောက်ပို့ပေးတာပါအချက်လက်တွေအများကြီးတင်ထားနိုင်တဲ့ဒီ cloud storage software တွေ data center တွေကို Google ကအများကြီးရင်းနှီးမြှုပ်နှံထားတာကြောင့်အခုလိုမျိုးဓာတ်ရိုက် game streaming ဝင်ဆောင်မှုကနေပြီးအမျက်ပြန်ရအောင်လုပ်နိုင်မယ်လို့နည်းပညာကျွမ်းကျင်သူတွေကတော့သုံးသပ်နေကြတယ်ရှင
် Stadia ကိုဒေါ်လာ130ပေးပြီးတော့ဝင်ဆောင်မှုယူရဲဆိုရင် 4K TV မှာတက်ရမယ် Chromecast set သေးလေးပါမယ် controller ပါမယ်၃လစာဝင်ဆောင်မှုရမယ်နောက်တကင်ချင်းတယောက်ကလည်းပြီးပြီးတော့ကစားနိုင်ပါပ
ါရှင်းနေကြရင်တော့ဒီ Stadia Pro ဆိုပြီးတော့မှလစင်ကြီးတစ်လကို10ဒေါ်လာနဲ့ဝင်ဆောင်မှုပေးဖို့လည်းအစီအစဉ်လုပ်ထားတယ်တဲ့ဂိမ်းကစားသူတွေအများရန်ဂိမ်းတွေလက်လန်းမိနေအောင်လို့အကောင်းဆုံးနည်းလို့ Google ကတော့ဆိုတယ
် We think that offering subscription to players is a great way for them to engage
ဂိမ်းကစားသူတွေကိုလစင်ကြီးနဲ့ဝင်ဆောင်မှုပေးတာကဂိမ်းတွေနဲ့သူတို့အမြဲတွေ့နေအောင်အကောင်းဆုံးလုပ်ပေးတာဖြစ်ပါတယ်ဒီနည်းကဂိမ်းလုပ်ငန်းကြီးအနာဂတ်မှာဖြစ်လာမယ့်ပုံစံတစ်ခုလို့အပြည့်အဝထင်ပါတယ်game developer တွေထုတ်လုပ်သူတွေကိုအားပေးတဲ့စီးပွားရေးပုံစံနဲ့ Stadia ကိုကျွန်တော်တို့လှုပ်ထားတာပါတစ်ချိန်တည်းမှာဂိမ်းကစားသူတွေအတွက်ရွေးချယ်စရာနည်းလမ်းတစ်ခုလည်းဖြစ်ပါတယ
် Google Stadia game လုပ်ငန်းရဲ့ညွှန်ကြားရေးမှူး Jack Bazar ကလည်းသူတို့ game streaming ဝန်ဆောင်မှုကိုယူတဲ့သူတန်းထောင်ချီဖြစ်ဖို့ညီမှန်းထားတာတဲ
့ Our vision for Stadia is to reach billions of gamers If you think about even the most successful game consoles
Stadia ဝန်ဆောင်မှုကိုယူရလိမ့်မယ်လို့ညွှန်မှန်းထားပါတယ်တမိုင်းမှာအအောင်မြင်ဆုံးဂိမ်းဆက်တွေတောင်ကမ္ဘာလုံးမှာရောင်းရတဲ့အလုံးကြီးကတန်း100-150မကျော်ပါဘူး။ဒါတောင်မှအယောင်အဆပမာဏပါ။ကျွန်တော်ဆိုရင်အသက်၄နှစ်ကလေးကဂိမ်းကစားလာတာပါ။ကျွန်တော်တို့ဖွယ်လုံးမှာဂိမ်းတွေနဲ့ပတ်သက်လို့တိတ်ကိုဝါသနာပါကြသူတွေ online streaming လုပ်ပြီးကစားနိုင်မှာကိုတိတ်သဘောကျကြတဲ့သူတွေကြီးပါပဲ။ Stadia ဝန်ဆောင်မှုကိုတန်း100လောက်ပဲယူအောင်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မအောင်မြင်ဘူးလို့သတ်မှတ်ရပါလိမ့်မယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ online streaming ဂိမ်းတွေကိုလူတွေပို့ပို့ကစားလာကြအောင်ကမ္ဘာလုံးမှာကစားသူတန်းထောင်နဲ့ချီဖြစ်လာအောင်လုပ်ဖို့ဖြစ်ပါတယ
်အခုလိုဂိမ်းတွေကိုအွန်လိုင်းပေါ်မှာတည်းကစားနိုင်ဖို့ဂိမ်းလောကမှာအခိုင်အမာနေရာရထားတဲ့ Sony နဲ့ Microsoft တို့က streaming ဝန်ဆောင်မှုကိုအစိုးရကပေးပြီးတော့မိတ်ဆက်ထားတာပါတခြားနည်းပညာလုပ်ငန်းတွေကလည်းအလားတူဝန်ဆောင်မှုမျိုးပေးဖို့စီစဉ်နေကြတယ်ဆိုတော့ Google အနေနဲ့ပြန်ဆိုင်မှုတွေတော့ရှိတယ်ဗ
ျ Google ကတော့သူတို့ဝန်ဆောင်မှုကဂိမ်းတွေကိုထိတ်တန့်အရေးအသွေးနဲ့ကစားနိုင်မယ်လို့ဆိုတာပဲကိုသားညုံရ
The graphics chip that we have in our version 1 hardware, which is what
we call the gamer version 1 hardware, ma tong tha de graphic chip တွေကနောက်ဆုံးပေါ်နဲ့အကောင်းဆုံးဂိမ်းဆက်တွေနှစ်မျိုးလုံးပေါင်းထားတဲ့ညီမျှပါတယ်ဂိမ်းတွေကိုအစွမ်းထက်ဆုံးကစားနိုင်တဲ့နေရာမျိုး gamer အနေနဲ့စိတ်လှုပ်ရှားစရာအကောင်းဆုံးတွေ့ကြုံကိုရကြမှာပါဂိမ်းကစားသူတယောက်အနေနဲ့ရေသွေးကောင်းတဲ့ 4K 60 frame per second နဲ့ဇက်ကောင်တွေရဲ့လှုပ်ရှားမှုပိုပြီးချောမွေ့ကြည်လင်ပြတ်သားတဲ့တွေ့ကြုံရအောင်Google Data Center ကနေအကောင်းဆုံးနည်းပညာတွေနဲ့လုပ်ပေးနေပါတယ်။ဒါကဂိမ်းဆက်နဲ့ကစားတာနဲ့မတူတဲ့ထူးခြားမှုပါ
။ Stadia ဝန်ဆောင်မှုသစ်မှာလူသိများတဲ့ Assassin's Creed Odyssey တို့ Mortal Kombat 11တို့ Final Fantasy 15တို့ NBA 2K Basketball game တို့ပါပါတယ်။ဝန်ဆောင်မှုမှာအကျုံးမဝင်တဲ့ game တွေကိုလည်းတစ်ခုဒေါ်လာ60လောက်ပေးပြီးတော့ကစားလို့ရမယ်တဲ့။
So in our launch window, which is now through the end of the year, we will have nearly 30 games available for players on Stadia.
တောင်းဆက် community Stadia ကိုစမိတ်ဆက်တဲ့ကာလအတွင်းမှာဂိမ်းပေါင်း30လောက်ကိုကစားနိုင်မှာဖြစ်ပါတယ်။အားကစားဂိမ်း၊ကားပေါင်းပြိုင်တဲ့ဂိမ်း၊ action ဂိမ်း၊စွန့်စားဂိမ်းတွေပါတဲ့ဂိမ်းမျိုးစုံပါပါတယ်။လက်ရှိထုတ်နိုင်မှုလုပ်နေတဲ့ဂိမ်းပေါင်းကတော့450လောက်ရှိပါတယ်။2020နောက်ပိုင်းမှာထွက်လာပါလိမ့်မယ်။
Google ကဂိမ်းလုပ်ငန်းတွေအခုမှစဝင်လာဆိုပေမဲ့သူ့မှာအားတာချက်တွေရှိလို့ short drop လို့မရဘူးလို့ Wired Online သတင်း website က Britain Science Editor Greg Williams ကတော့သုံးသပ်ထားတဲ့ကိုသားညုံရဲ့
This really could be quite a game changer if you think about what Netflix did to
Stadia ကြောင့်ဂိမ်းလုပ်ငန်းမှာအပြောင်းအလဲဖြစ်သွားနိုင်ပါတယ် Netflix ကရုပ်မြင်သံကြားပေါ်မှာရုပ်ရှင်ကြည့်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာနဲ့ Spotify ကတခြင်းနှားထောင်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာကိုကြည့်ရင်ကိုလိုချင်တာကိုပဲ online ပေါ်မှာ streaming လုပ်နေတာကတိတ်ကိုထိရောက်ပါတယ် Stadia ကတော့အဲ့ဒါတွေနဲ့နည်းနည်းကွဲပါတယ်တချို့ game တွေအတွက်ဝန်ဆောင်ကတသက်ထပ်ပေးရပါလိမ့်မယ်လက်ရှိမှာ Google ကနည်းပညာပိုင်းရှေ့ပြေးနေတာတွေအများကြီးရှိတော့သူတို့အတိုင်းတာနဲ့မလုပ်နိုင်တည်းလဲဆိုတာလေ့လာကြည့်တာကတော့မမှားပါဘူး Google အခြေခံအဆောက်အုံပိုင်းရဲ့ကိုယ်ပိုင် data center ရှိတာရဲ့ game ကစားနည်း channel တွေအများကြီးကိုကြည့်နိုင်တဲ့ YouTube ရဲ့လိုစိတ်ဝင်စားစရာအားတာချက်တွေရှိပါတယ်
Stadia game streaming ဆက်စပ်ထွက်ချင်းဝန်ဆောင်မှုယူသူအတော်များများကတော့ဂိမ်းကစားရတဲ့အတွေ့အကြုံကချုံးမှုပေမဲ့လို့ညာနှုံးမြင့် internet ဆက်သွယ်မှုအသေးစားရှိဖို့ကတော့ important လိုအပ်တယ်လို့ပြောကြတယ်မဆူမြတ်မောင
်ကိုကြိုက်တဲ့နေရာမှာ mobile device တွေပေါ်ကနေဂိမ်းကစားနိုင်အောင်လုပ်ပေးထားပေမဲ့ညာနှုံးမြင့် internet ဆက်သွယ်မှုကျိုးမဲ့ internet ဆက်သွယ်မှုကိုအပြည့်အဝအားကိုးရတဲ့အတွက်အဲ့လိုမျိုးညာနှုံးမြင့် internet မရှိရင်တော့ဂိမ်းတွေကိုအနှောက်အယှက်မရှိကစားနိုင်ဖို့ခက်မယ်လို့ gamer တွေကတော့ထောက်ပြနေကြပါတယ်ရှင်